ဲ့ငယ်မြောက်ပိုင်းကအကြောင်းမှာဓာတ်နဲ့ခုတ်တနက်နဲ့ပြစ်ခံခဲ့ရလို့တည်ဆုံသွားတဲ့ကလေးငယ်တွေအပါဝင်တည်ဆုံသွားသူတွေရဲ့ကြံရစ်သူမိသားစုဝင်တွေဒီနေ့ဘုံကြီးကျောင်းတဲမှာဘုံကြီးကျောင်းနေတဲမှာကောင်းမှုကုသူတွေပြုလုပ်အမျှဝေခဲ့ကြပါတယ်။ကလေးငယ်တွေရဲ့အလောင်းတွေကိုဘုံကြီးကျောင်းတွေမှာသူတို့ရဲ့ဓာတ်ပုံနဲ့အမှတ်တရပစ္စည်းတွေပန်းတွေနဲ့အတူရေစက်ချအမျှဝေဆူတောင်းပေးခဲ့ကြပါတယ်။နောင်ဘူးလမ်ဘူးမြို့နယ်ကဒီပြည်နယ်ကကလေးထင်းကြောင်တဲ့နေ့လယ်တရေအိတ်ချိန်ရဲဝင်တန်းဟောင်းလက်ချက်နဲ့အသက်ခံခဲ့ရတဲ့ကလေးငယ်24ဦးအပါအဝင်လူပေါင်း36ဦးရဲ့အလောင်းတွေကိုဘုံကြီးကျောင်း3ခုမှာစုပြီးလုပ်တဲ့ဘာသာရေးပွဲထဲမှာတော့မိသားစုဝင်တွေဝမ်းနဲ့ပက်လက်ငိုကြွေးခဲ့ကြပါတယ်ဒီလာတဲ့မွေးဖို့ရှိနေတဲ့ကိုဝင်ဆောင်အမျိုးသမီးကျောင်းဆရာမပါတည်ဆုံခဲ့ရတဲ့အတွက်လဲခင်မွန်းဖြစ်သူအသက်28နှစ်အရွယ် Sixan Saraja ကသူ့မျက်ရည်6လူမတက်ငိုကြွေးရတယ်လို့လဲပြောပါတယ်ဇနီးနဲ့ဒီဝမ်းပိုက်ထဲမှာရှိနေတဲ့ကလေးလေးကောင်းရာသူကတိလာပါစေလို့လဲဆုတောင်းပေးခဲ့တဲ့အကြောင်း AP သတင်းဌာနကဖော်ပြခဲ့ပါတယ်မူရည်မှုနဲ့အလုတ်ကထုတ်ခံခဲ့ရတဲ့ရဲဝင်ဒဏ်ဟောင်းတယောက်ကတနေ့တုန်းကကျောင်းထဲဒီကလေးတင်းကြောင်းနဲ့ဝင်ပြီးပြစ်ခတ်ခဲ့တဲ့အတွက်အခုလိုဝန်내ချင်းအခမ်းအနား၃ရက်ကြာလုပ်ပြီးအတုပအခမ်းအနားတွေကိုကျင်းပမှာဖြစ်ပါရဲ့ရှင်